ဥရောပသမဂ္ဂ EU အနေနဲ့အီရန်နိုင်ငံက Islamic တော်လှန်ရေးအဆောင်တပ်ဖွဲ့ IRGC ကိုပိတ်ဆို့နှံကပ်မှုတွေထပ်ပြီးတော့ချမှတ်ဖို့မျှော်လင့်နေတယ်လို့ဥရောပကောင်စီအရာရှိတွေကတောက်ကြနေမှာပြောပါတယ်။ဥရောပပါလီမန်က EU ဥရောပသမဂ္ဂကသတ်မှတ်ထားတဲ့အကြမ်းဖက်အုပ်စုစီးရင်တဲ့မှာဒီအီရန် Islamic တော်လှန်ရေးအဆောင်တပ်ဖွဲ့ကိုလည်းထည့်သွင်းဖို့တိုက်တွန်းခဲ့ပြီးတဲ့နောက်တနေ့မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီနေ့ကဆုံးဖြတ်ချက်တစ်ခုကိုဥရောပပါလီမန်အနေနဲ့အများစုတစ်ခဲနဲ့မဲပေးဆုံးဖြတ်ပြီးတော့အီရန် GRGC အဖွဲ့နဲ့လက်အောက်ခံအဖွဲ့တွေကိုအကြမ်းဖက်အုပ်စုစီးရင်တဲ့မှာထည့်သွင်းလိုက်ပါတယ်။ဒါအပြင်ဥရောပပါလီမန် EU ကိုလည်းပိတ်ဆို့ဒဏ်ခတ်တဲ့စီးရင်တဲ့မှာအီရန်ကလူပုတ်ကိုယ်တွေအဖွဲ့အစည်းတွေပြန်လူခွင့်ရချုပ်ဖောက်မှုမှာပါဝင်တဲ့သူတို့ရဲ့မိသားစုဝင်တို့ကိုပါတိုးချဲ့ထည့်သွင်းပေးဖို့အတွက်တိုက်တွန်းတောင်းဆိုထားတာပါ။အီရန်အစိုးရကသူတို့ကိုငြင်းငြမ်းစွာဆန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုအကြမ်းဖက်ဖိနှိပ်ဖြိုခွင်းနေတာနဲ့မကြာခဏတည်ရန်ပေးကွပ်မြနေတာတွေကိုဥရောပနိုင်ငံတွေကတုံ့ပြန်အရေးယူကြတာလည်းဖြစ်ပါတယ်။လက်ရှိဥရောပကောင်စီရဲ့အလှည့်ကျသဘာပတိဖြစ်တဲ့ဂျာမနီနိုင်ငံကသူတို့အနေနဲ့နောက်ထပ်အီရန် IRGC တပ်ဖွဲ့ဝင်တွေကိုပိတ်မှတ်ထားပြီးအရေးယူပိတ်ဆို့မှုတွေလုပ်ဖို့အတည်ပြုနိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။ဒီဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးတော့အီရန်သမ္မတကဒါရီဟာနိုင်ငံတကာဥပဒေတွေနဲ့ကုလသမဂ္ဂဗရင်ဂျင်တွေနဲ့ဆန့်ကျင်တယ်လို့ကြက်တပရင်းတွေကပြောပါတယ်။ဒါပြင်အီရန်ပါလီမန်ထိပ်တန်းဖွင့်သူကလည်းဒီဥရောပပါလီမန်လှုပ်ဆောင်ချက်ကိုအလားတူတုံ့ပြန်သွားမယ်လို့တောက်ကြနေကပြောပါတယ်။